မင်္ဂလာပါခင်ဗျာဒီဒီပတ်မှတ်မှတ်သားသားစကားများအစီအစဉ်မှာမိုးပြာကိုင်းကိစ္စတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေပေါ်အချမ်းဖက်ဖွဲ့ဖြစ်တမတ်မှုနဲ့66ကာကြီးအကြောင်းပြောဆိုကြတဲ့စကားတချို့ကိုမှတ်သားမိတဲ့စကားတွေဖြစ်ပြန်ဖောက်သေချလို့ပါတယ်မိုးပြာကိုင်းကိုအာဓမဝါဒလို့ဆုံးဖြတ်ထားပြီးဖြစ်တဲ့အတွက်ဒီဝါဒကိုဟောပြောရေးသားတာတွေလုပ်မယ်ဆိုရင်အရေးယူမှာဖြစ်တယ်လို့ဤသေးရေးနဲ့တာနာရေးဝန်ကြီးသူတော်ဦးအောင်ကပြောလိုက်ပါတယ်ဒီစမှာဆက်နေရနေကလွတ်တော်ပြီးသတင်းတောက်တင်နဲ့တွေ့ရမှာမိုးပြကိုင်းရဲ့ကောင်းဆောင်ဥညာဏနဲ့ပတ်သက်လို့ဒီရပိုင်ထွက်ပေါ်လာတဲ့သတင်းတွေနဲ့ပတ်သက်ပြီးဥအောင်ကအခုလိုတုံ့ပြန်ပြောကြားရတာဖြစ်ပါတယ
်။ဥညာဏရဲ့ခုနပါရိဆိုင်ရာယူဆတဲ့တသနာတွေကတိရဝါဒဗုဒ္ဓသာသနာနဲ့လုံးဝဆန့်ကျင်ပြီးရောင်းတွေ့ရတယ်လို့ဒါတွေကိုကနေရုပ်သိမ်းမှုပြိပင်တားဆီးခဲ့ပါတယ်။သို့တော်လည်းသူတို့နာခံရန်ပြက်ကွက်ခဲ့တယ်ခုနသာသနာကိုထိရင်ဆောက်ရဆိုင်ဥပဒေညာနဲ့အညီပေါ့နော်ပနဘူးလေနေကိုစေတို့ကိုစငါတို့ဥဒိကုမနကြီးပဲတရားဆွဆုပြီးတော့မှလောတဲ့ထုံနှံနေပြပေးကြတာရှိပါတယ်ထုံနှံ20ကြက်ခံခဲ့ရတယ်လို့တာမန်ပြသရပါတယ်နောက်ပိုင်းမှာလူချင်းချမ်းသာဝင်တဲ့ဥညာရပြန်လေစုပေါ်လာခဲ့ပါတယ်ညမလာပြီးတော့ကိုမကြခင်မှာပဲအရမဝါဒတွေကိုနော်ပြန်လေပြီးမှပုံနှိပ်ထုတ်ဝေဖြန့်ချီဖို့ခုနပေါ်ဒီဟလား DVD ခွေတွေ CD ခွေတွေဖြန့်ဝေဖို့နော်ဒီ soft copy hard copy လို့ခုသူတို့လုပ်တဲ့ခါမှာတာဝန်ပေါ်လေပြောင်းဝင်ကန့်ကွက်တော့လည်းပဲအဲ့ဒီကကိုစလေဥနေဝင်းကိုတိုင်းတန်တိုင်းမှုကနေခုံပြစ်စုံလာအတိပစ်ထားပါလေလက်မထိုးခိုင်းပါလေတိုးတော့သူလက်မမထိုးပါဘူးသူတို့ယုံကြည်ချက်တိုင်းဆက်လုပ်မယ်ဆိုတဲ့ဘောမျိုးပြောတော့ပါလေအဲ့လိုပြောလို့ဆိုလို့ရှိရင်တော့ထမှန်တရားဆွဲပြီးတော့မှဥဒ္ဓတနာထင်းသိမ်းကာဝေးရေးဥပဒေမှန်းနဲ့ကြီးဆက်လက်ပြီးမှဘုန်းကြီးဌာနကရည်ယူဆောင်သွားမှဖြစ်ကြောင်းဖြေကြားလုပ်ပါလေ
ဘယ်လိုအခြေအနေမှာပဲဖြစ်ဖြစ်ပြစ်ဆုံးပံကာမဝါဒပြန်ပွားရေးကိုဆက်ပြီးလှုပ်ဆောင်သွားမယ်လို့မိုးပြကိုင်းယူဆကိုဥဆောင်ဟောပြောခဲ့တဲ့အတွက်ခေတ်ဆက်ဆက်ထောင်တန်းပြပေးခံရတဲ့ဥညာဏပြောလိုက်ပါတယ်။တာနာရေးဝန်ကြီးကအရေးယူသွားမယ်လို့ပြောဆိုတာနဲ့ပတ်သက်ပြီးဒီဇင်ဘာ14ရက်နေ့က MCN ရုပ်သံသတင်းဌာနနဲ့တွေ့ဆုံမေးမြန်းရမှာဥညာဏကအခုလိုပြောရတာဖြစ်ပါတယ
်။ခုနောက်ပိုင်းမှာဆိုရင်ကတော့ခုနောက်ပိုင်းထောင်3ချိန်ကြာပြီလို့လွတ်လာတဲ့အခါမှာတော့ဒကာဒမတွေကိုစိတ်စိတ်ကြက်ကြက်ခင်ဗျာအရိယာဖြစ်အောင်ကိုလုပ်ရမယ်။အဲ့ဒါကိုပဲအဓိကပြောပါတယ်။အရိယာဖြစ်အောင်လုပ်တဲ့လမ်းဟာဟောတာဟောတာဖြစ်တယ်။ဟဲ့အဲ့ဒီလိုမျိုးလို့ပြောပါတယ်။အဲ့တော့ပြောမယ်ဆိုရင်တော့လူတွေကိုအရိယာဖြစ်အောင်ကြည့်ပြဟောမယ်ရှေ့မှာပေါ့ဗျာလူတွေကိုအရိယာဖြစ်စေနိုင်ကြောင်းဖြစ်တဲ့အထောက်ပံ့ဖြစ်တဲ့ဇာုပ်ပေဥတီတာနဲ့တများဒီရေးမယ်သူရေးပြီးသားတွေကိုထုတ်မယ်အဲ့ဒါကိုကျုပ်လုပ်မှာဖြစ်ပါတယ်အဲ့တော့ပြောမစင်တော့ကျုပ်ဖြစ်ဒီပိစုပန်ကာမဝါဒဗုဒ္ဓဘာသာဆိုပြီးတကလာဒီဒီဆောက်ပြီးတော့ပဲနေမှာပဲဖြစ်တယ်ဘာလို့လဲဆိုတော့လူတွေအရိယာဖြစ်ကြမှလူတွေငြိမ်းချမယ်လို့ကျုပ်မြင်ပါတယ
်မြန်မာတိုင်းရင်းသားမျိုးနွယ်စုတွေထဲမှာရိုဟင်ဂျာလူမျိုးမပါဝင်ဘူးဆိုတဲ့အကြောင်းကိုတမိုင်းဖြစ်ရမှန်ဇာုပ်အဖြစ်ထုတ်ဝေဖို့အတွက်နိုင်ငံတော်အကြီးအကဲတွေစီကိုတင်ပြထားတယ်လို့သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးဦးအာကာကျော်ကပြောလိုက်ပါတယ်။မြန်မာမျိုးနွယ်စုတွေထဲမှာရိုဟင်ဂျာလူမျိုးမပါတဲ့အကြောင်းတမိုင်းစာအုပ်ကိုသာသနာရေးဝန်ကြီးဌာနကထုတ်ဝေဖြန့်ချီဖို့ပြင်ဆင်နေရတဲ့ပတ်သက်လို့ဒီဇင်ဘာ14ရက်နေ့က RFA ကဆက်သွယ်မေးမြန်းရမှာဦးအာကာကျော်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်
။ဝင်နိုင်အစည်းအဝေးပြုလုပ်ပြီးပြီဗျာ။ပြီးလို့ရှိရင်နိုင်ငံတော်သမ္မတနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်စီဒီလိုတော့လှုပ်ချင်တယ်ဆိုတဲ့အကြောင်းတင်ပြပြီးသွားပြီဗျာ။ဒါတမိုင်းပညာရှင်တွေကလည်းဒီကိစ္စနဲ့ပတ်သက်ပြီးအချက်လက်တွေစုစည်းနေကြပြီဗျာဆက်ပြီးတော့မှဒီနိုင်ငံတကာကကြိုးဆိုထားတဲ့မရှိဘူးဆိုတဲ့ထောက်ခံချက်တွေကိုလည်းပြုစုနေကြပြီဗျာအစစ်စစ်ဆောင်ရွက်နေမယ့်အနေအထားတော့ရှိပါပြီ
အစိုးရတပ်မတော်နဲ့တိုက်ပွဲတွေဖြစ်နေတဲ့တိုင်းရင်းသားအဖွဲ့၄ဘက်ပါတဲ့မြောက်ပိုင်းမဟာမိတ်တပ်တွေကိုအကြမ်းဖက်အဖွဲ့အစည်းတွေဖြစ်တတ်မှတ်မယ်ဆိုရင်မြန်မာနိုင်ငံရဲ့ပြည်တွင်းစစ်ဟာအနှစ်60ကျော်ကနေအနှစ်100ကျော်အထိဖြစ်သွားနိုင်ပါတယ်လို့နိုင်ငံရေးလှိလာသုံးသပ်သူတူဖြစ်တဲ့စာရေးဆရာတန်းစိုးနိုင်ပြောလိုက်ပါတယ်ဒီစမှာ7ရက်နေ့က DVB နဲ့တွေ့ဆုံရမှာဦးတန်းစိုးနိုင်ကအခုလိုပြောရတာဖြစ်ပါတယ်
။ဒါကကျွန်တော်တို့ညီကိုချင်းဖြစ်တယ်ကျွန်တော်တိုင်းတိုင်းချင်းဖြစ်တယ်စစ်ပွဲမဟုတ်ဘူးလား။နော်အကြမ်းဖက်တယ်ဆိုတော့ဘာလဲ။သူဖောက်ဖွဲရေးတွေလုံခြံရေးတွေလုံတယ်မဟုတ်ဘူး။သူ့အမျိုးသားကြိုးစည်းပွားတွေသူတို့ကတိုက်တယ်။ဟိုတပ်မတော်ကလည်းကျွန်တော်တို့အချုပ်ချာအာဏာတည်ထောင်ခိုင်မြဲရေးတွေတပ်မတော်ကလည်းတိုက်တယ်။ချက်ဖြစ်နေတာ။ဒါတော့ဒါကိုကျွန်တော်တို့အကြမ်းဖက်တယ်လို့အကြမ်းဖက်အုပ်စုနဲ့ကျွန်တော်တွေ့ပြီးပြောတာမျိုးပတ်သက်လို့ဒါညီငယ်ရေးလုံခြံစစ်တွေပို့ဖို့ကျွန်တော်တို့အဟံတားဖြစ်စီအဲ့ဒီသဘောထားနဲ့ဆက်သွားမယ်ခုနကဗိုလ်ချုပ်မူကြီးမင်းအောင်လိုင်ပြောလို့တောင်းညာမှုအမြင့်ဖြုတ်ခြေမုံရေးဆိုတဲ့သဘောထားနဲ့ဆက်သွားမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ပြည်တွင်းစစ်ဟာ68ကနေပြောနှစ်တရာတိုင်သွားလိမ့်မယ
်အခုဆက်ပြီးတော့လူတဦးတယောက်ပေါ်ထိခိုက်နေတာအောင်အသေးရဖြတ်မှုပေါ်ရေးယူတဲ့ဆက်သွယ်ရေးပုံမှာ66ကာကြီးနဲ့ပတ်သက်လို့ဒီတစ်ပတ်မှာပြောဆိုကြတဲ့စကားချို့ကိုပြန်ပြောပြချင်ပါတယ်။ပုံမှာ66ကာကြီးဟာစိုးရတဲ့လက်ထက်မှာတရားဝင်လူခွင့်ကိုချိုးဖောက်နေတဲ့ပုံမှာတစ်ခုဖြစ်တယ်လို့ရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဦးနေဖုန်းကပြောလိုက်ပါတယ်။ဒီဇင်ဘာ14ရက်နေ့ကရန်ကုန်မှာပြုလုပ်တဲ့အင်တာနက်အခွင့်အရေးနဲ့ပတ်သက်လို့စိုးနေဝဲတစ်ခုမှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်။
အားရေးဟိုနည်းနည်းလေးတစ်ဖက်ကစိတ်နှောက်ယှက်ဖြစ်ပြီးဆိုတော့တရားစွဲတဲ့နေသားမျိုးတွေဖြစ်လာတဲ့ကြောင့်မလို့ဒီလိုဟာမျိုးဆိုရင်ကျွန်တော်တို့ digital right ကိုဒါလူ့အခွင့်အရေးချိုးဖောက်နေတဲ့ဥပဒေပုံမှန်လို့တော့ကျွန်တော်တို့ကပြောလို့ရတယ်အဲ့တော့ဒီသက်ဆိုင်ရာပုံကိုယ်တွေအနေနဲ့ဒါတရားပြန်စဉ်းစားပြီးတော့ဟောဒီလူလူအတန်တွေကိုနားထောင်ပြီးတော့ပေါ့နော်တရားပြန်စဉ်းစားပြီးတော့ဒီကောင်ကိုပြင်လဲပြင်မပြင်လဲဘယ်လိုပုံစံနဲ့ဆက်သွားမလဲဆိုတော့စဉ်းစားတယ်ပေါ့
66ကားကြီးပြင်ဆင်မှုအတွက်သမ္မတဦးသိန်းစိန်လက်ထက်ချစ်သမီးအမှုမှာကလေးကစဉ်းစားဆောင်ရွက်နေရဖြစ်တယ်လို့လွတ်တော်ပြင်ဆင်လွတ်တော်မှာပြင်ဆင်တဲ့ဥပဒေတွေလေးလာအကြံပေးကော်မတီဥက္ကဋ္ဌဖြစ်တဲ့သူရဦးရှင်မကပြောလိုက်ပါတယ်ဒီဇင်ဘာ16ရက်ဒီကနေ့မန္တလေးမှာကျင်းပတဲ့ဆွေးနွေးပွဲတစ်ခုမှာသူရဦးရှင်မကအခုလိုပြောကြားရတာဖြစ်ပါတယ
်66ကားကြီးတွေကအပြည့်သက်မှုကတော့အခြားအခြားသောဥပဒေများနဲ့တိုင်းပြည်နိုင်ငံတွေခါကြအခြားသောဥပဒေတွေကနော်နိုင်ငံတကာဒီထဲမှာမဆက်တယ်ဘူးဒါမှမဟုတ်ဆက်တယ်တို့ရဲ့အခြားအခြားဥပဒေများနဲ့ညီညွတ်အောင်ခုနကပြောမယ်ဆိုရင်တော့အာမဒံပေးလို့ရအောင်ဥပမာ36ခါကြီးဒက်စကအနေနဲ့ဒီပြည်ထောင်ပြုလုပ်လာတဲ့ဆိုလို့ရှိရင်ထောင်တန်းပြည့်စုံမများစီကဆိုရဲကရှင်းလိုက်မယ်ဆိုရင်တော့ခုနကအရှင်းများစွာအရှင်းပွားတယ်လို့မသိနိုင်တော့ဘူးလို့ကျွန်တော်ကတော့30ပြည့်တဲ့ခါမှာဒီဟာကိုပြောင်းဖြစ်လို့တင်တာ
ခုတော့မမသာသာစကားများစီစဉ်ရအောင်လုပ်ပါခင်ဗျာစီစတူနာစကြရအတွက်အားလုံးကိုကျေးဇူးတင်ပါတယ်မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာ